မြန်မာတပ်မတော်နဲ့ KIA ကချင်လွတ်လပ်ရေးအဖွဲ့တို့ကြားကစီးရီးတင်မာနေတဲ့အကျိုးဆက်ကြောင့်စစ်ဘေးရှောင်သူတထောင်ဝန်းကျင်ဟာကချင်ပြည်နယ်တနိုင်းမြို့နယ်ဘာသာရေးအသင်းမှာခိုလုံနေကြပါတယ်။ဒီလူတွေနေရရင်ပြန်နိုင်ရေးဆွေးနွေးဖို့အတွက်ဘာသာရေးအသင်းအဖွဲ့တွေနဲ့ကချင်ငင်းချမ်းရေးအဖွဲ့တာဝန်ရှိသူတွေကမြန်မာတပ်မတော်တာဝန်ရှိသူတွေနဲ့တွေ့ဆုံနိုင်ရေးကြိုးပမ်းနေပါတယ်။လက်ရှိအချိန်တွေကစစ်ရှောင်စခန်းမှာစားတောက်ရေးအခက်အခဲတွေရှိနေတဲ့အကြောင်းထိုင်းအခြေစိုက် VOE သတင်းတောက်နိုင်ခွင့်ရင်ကသတင်းပေးပို့ထားပါတယ်ရှင်။
ကချင်ပြည်နယ်တနိုင်းမြို့နယ်ပါရာရေးသင်းတော်မှာခိုလုံနေတဲ့စစ်ဘေးရှောင်သုခတဲ့တထောင်ခန့်ကိုနေရရေးပြန်ပို့ပေးနိုင်ရေးအတွက်ကချင်ပါရာရေးဖွဲ့စည်းတွေကချင်ငင်းချမ်းရေးကျိုးတော့ဆောင်ဖွဲ့တွေကလည်းဒေသခံမြန်မာတပ်မတော်တာဝန်ရှိသူတွေနဲ့ညှိနှိုင်းမှုတွေပြုလုပ်နေတာပါ။နေရပြန်နိုင်ရေးညှိနှိုင်းမှုအခြေအနေကိုတော့ကချင်ငင်းချမ်းရေးကျိုးတော့ဆောင်ဦးလမိုင်ကွန်ကြာကအခုလိုပြောပါတယ
်။ရပိုင်တိုင်းစစ်တနာချုပ်တိုင်းမှုနဲ့ကျွန်တော်တို့ကဆတ်ထမှုတို့ကညချနာမှာရောက်လာစင်မှာကျွန်တော်တို့ဒီ KTC တင်းတော်ကကျတော်ကြီးတို့နဲ့တွေ့ဆုံတယ်ကက်သလစ်ကဘုန်းတော်ကြီးတို့နဲ့တွေ့ဆုံတဲ့အချိန်မှာအခုစီရဲကြောင့်ထွက်ပြေးသုံးဆောင်နေရတဲ့ပြည်သူလူထုတွေဟာသူတို့ရဲ့အတင်းသူအတင်းသားတွေဖြစ်တယ်သူတို့ရဲ့ဒုက္ခဆင်းရဲမှုတွေကိုဘယ်လိုလုပ်ရင်ကောင်းမလဲဆိုပြီးသူတို့ညှိနှိုင်းကြတယ်အနိုင်မှာသုံးဆောင်နေတဲ့ဒုက္ခတွေတွေကိုကိုယ့်နေရဲ့ဒေတာကိုပြန်ပြောင်းထွက်ဆိုပြီးမှသူတို့တင်ပြရတယ်ဆိုရအပြောမှာတိုင်းရလည်းပဲတတ်တော်လည်းပါစီဖြစ်တဲ့ပြည်သူလူထုရဲ့ဆန္ဒသဘောထားပဲလို့ရှိတယ်ဆိုတဲ့ဟာကိုသွားရောက်တွေ့ဆုံဖို့အတွက်ဆိုပြီးမှအခုလူလူခဲနာရည်နေတော့ကကျွန်တော်တို့ကြွက်ရအားလုံးဒုက္ခတွေတွေကိုသူတို့ရဲ့သဘောထားဆန္ဒပြလို့ရှိတယ်ဆိုတော့ကျွန်တော်တို့တော့တွေ့ဆုံနေဖြစ်တယ်
သမရောဒေတာကိုကရေးစစ်သဏ္ဍာန်ချုပ်မှုဇာကစားမှုကလည်းစစ်ဘေးရှောင်တွေနေရပြန်ရေးကိစ္စတွေမှာအကူအညီပေးမယ်လို့ပြောဆိုခဲ့ကြအောင်ဦးလမိုင်ကွန်ကြာကပြောပါတယ
်တနိုင်းဇာကစားပေါ့လေဒုတကစားမှုဘူးကြီးပေါ့လေသူအနေနဲ့ကတော့ဘာဖြစ်ဖြစ်သူတို့ပြန်နိုင်ပြန်ဖို့ဆိုလည်းပဲတမတော်ကနေပြီးတော့မှနိုင်ရှင်ရင်းရေးပိုင်းကအားလုံးနဲ့သူတို့ဝိုင်းဆောင်ရွက်ပြီးမယ်ဆိုတဲ့အကြောင်းလည်းပြောပါတယ်ပြမယ်ဆိုရင်တော့သူတို့အဆက်အရရအားလုံးအကူအညီပေးမယ်ဆိုတဲ့ပြောဆိုတာလည်းကျွန်တော်ကြားသိရပါတယ်ဗျ
တနိုင်းစစ်ဘေးရှောင်တွေနေရရင်ပြန်နိုင်ရေးအတွက်စက်တင်ဘာလ9ရက်နေ့ကညှိနှိုင်းဆွေးနွေးခဲ့ရမှာရွာသားတွေအနေနဲ့ဒေသရဲမှစိုက်ပွဲမဖြစ်ပွားဖို့နဲ့လုံခြုံရေးပိုင်းလှုပ်ဆောင်ပေးဖို့သဘောထားပေးခဲ့တယ်လို့ဦးလမိုင်ကွန်ကြာကခုလိုဆက်ပြောပါတယ်
တိုက်ပွဲဖြစ်လို့နောက်တစ်ဖန်ပြန်ထပ်ပြေးတိတ်ဆောင်ရမှုကိုတို့ကမလိုလားဘူးတို့ပြန်မယ်ဆိုတဲ့အချိန်မှာလည်းပဲတို့နေရဒေသအနီးတွဲမှာဒီမိုင်းရှင်းလင်းရေးပါညာတဲ့အကြောင်းဆိုတာတို့အဲ့မှာနှစ်ဖက်တက်တယ်ပေါ့လေရွာနီးနားမှာမရှိဘဲနဲ့ဆိုရင်တော့တို့ပြန်ရေးတယ်ဆိုတဲ့သဘောပေါ့လေတို့အနေနဲ့အဲ့လိုတင်ပြတာပေါ့လေ
KBC ပါရာရေးသင်းတော်နဲ့ငင်းချာရေးကျိုးတော်ဆောင်ဖွဲ့တွေအနေနဲ့စစ်ဘေးရှောင်တွေတင်မြတ်ချက်ကိုတပ်မတော်ဘက်ကရော KIU ဘက်ကပါဆက်လက်ညှိနှိုင်းသွားရမယ်လို့ဦးလမိုင်ကွန်ကြာကဆိုပါတယ်တနိုင်းမြို့ဗာရာရီသင်းတော်လေးခုမှရှိတဲ့စစ်ဘေးရှောင်တထောင်နီးပါးခန့်ဟာပြီးခဲ့တဲ့ဇွန်လပရမတ်ဘတ်တွင်ကမြန်မာတပ်မတော်နဲ့ကချင်လူလိုက်ရေးတပ်မတော် KIA စစ်ရင်14တို့တိုက်ပွဲဖြစ်ပွားရာကနေဆွတ်ပြေးလာခဲ့ကြတာပါ။တရှိတနိုင်းမြို့တွင်မှာအင်္ဂါကားရွာနိုင်မြို့ရွာအများစုကစစ်ဘေးသင်းဆောင်နေရပါတယ်။ဒီစစ်ဘေးရှောင်တွေအတွက်ကူညီထားပါမှုတွေနှဲပါလာလို့စားတောက်ရေးမှလည်းခက်သွေ့နေတယ်လို့လဲတနိုင်းနှစ်ချင်းသင်းတော်တာဝန်ရှိသူဦးမုံတန်ကပြောပါတယ်။
ဆက်ပြီးတော့ကျွန်တော်တို့ဒီမှာနေဖို့ဆိုတာကလည်းဒီစားတော့လိုအပ်တာတွေတော့ကျွန်တော်တို့အမှအခက်အခဲရှိလာနိုင်တယ်ခုလောလောဆယ်ဆယ်တော့မှကျွန်တော်တို့အပြင်းတော်တန်းနေမှတော်တော်လေးဘဝကြီးမှကျွန်တော်တို့ဖတ်နိုင်တော့ပေါ့လေစောင့်ချောက်ထားတဲ့သဘောရှိပါတယ
်တနိုင်းမျိုးပေါ်ကဖရဲเจ้าတွေမှာခုလုံနေတယ်တွေတော့တရားဝင်စစ်ဘေးရှောင်စခန်းဖွင့်ဖို့ကိုမြို့တွင်းသိခါကြဆင်းစေတယ်ဆိုပြီးမြို့နယ်အာဏာပိုင်တွေကလည်းဖွင့်ခွင့်မပေးခဲ့တာကြောင့်အကူအညီတွေအားနည်းလာတယ်လို့သူကဆိုပါတယ်စနိုင်းမြို့နယ်အတွင်းမှာနှစ်ဖက်သက်ဖွဲ့တွေစိုက်ပွဲတွေဆက်လက်ဖြစ်ပွားနေသေးတယ်လို့စနိုင်းပြည်ဟာလမ်းတစ်လျှောက်မှာလည်းမြန်မာသမ္မတကနေလုံခြုံရေးတင်ညတ်ထားတယ်လို့စနိုင်းနှစ်ချင်းအသင်းတော်တာဝန်ရှိသူဦးမုံတန်ကဆက်ပြောပါတယ်။
ဒီနေ့မနက်လောက်ပေါ့နော်။စနိုင်းကနေပြစ်တာဘယ်လိုပြစ်တာလဲတော့မသိဘူး။လမ်းနဲ့ကြီးတန်းဒီခုနှစ်ချက်လောက်ကြားရတယ်။အဓိကလမ်းကြောင်းဖြစ်တဲ့ဒီနမ်ဒီဦးသားသားကြီးရွာတွေကိုသွားတဲ့လမ်းတွေကတော့ကျွန်တော်ဒီတပ်မတော်စီကောင်းကနေကုန်လုံးပိတ်ထားတာ။အဲဒီလမ်းတောက်လျှောက်တဲ့ပြစ်ကြောင်းကိုခိုင်မှာတောင်းတထားတာပေါ့။
ပြီးခဲ့တဲ့ဇွန်လပရမပတ်ကစနိုင်းမြို့နယ်မော်သွင်းစည်တင်းဒေသကနေထိုင်သူတွေကိုဆောက်ခွာပေးဖို့တပ်မတော်ဘက်ကနေရဟရင်နဲ့စာဖြတ်ဝေပြီးနောက်ပိုင်းဒေသခံတွေပါဝင်ရွှေပြည်မော်လုပ်သားတွေထွက်ခွာလာခဲ့ရသလိုမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးဖွဲ့တို့ကြားစိုက်ပွဲတွေဖြစ်ပွားလာခဲ့ပါတယ်။ဩဂုတ်လ14ရက်နေ့ကနေပြည်တော်မှာကျင်းပခဲ့တဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာတပ်မတော်သားကိုယ်စားလှယ်သူဘူမူကြီးခင်မောင်ဆွေကနေ KIA ထိန်းချုပ်တဲ့စနိုင်းမော်သွင်းဒေသကိုနေမြေရှင်းလင်းရေးဆက်လက်ပြုလုပ်သွားမယ်လို့အဆိုတင်သွင်းပြောဆိုမှုတွေရှိနေတယ်လို့လရှိတနိုင်းဖကဒေတာတွင်တမတော်ကနေလုံခြုံရေးတင်ညထားတဲ့အနေအထားမှာရှိနေစေဖြစ်ပြီးစစ်ဘေးရှောင်နေရရင်ပြန်နိုင်ရေးအတွက်အဟာသာတစ်ခုလိုဖြစ်နေသေးတယ်လို့အသင်းတော်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ